ပြင်သစ် Open Tennis အမျိုးသားတူဦးချင်းပြိုင်ပွဲကိုတနင်္ဂနွေနေ့က Paris မြို့မှာကျင်းပခဲ့ရမှာဆာဗီးယားနိုင်ငံသား Tennis အကျော်အမော် Djokovic က Greece တန်းတဲ့သမား Stefanos Tsitsipas ကို6-6, 6-3, 6-2, 6-4 နဲ့အနိုင်ရပြီး Grand Slam ဆုဖလားကို19ချိန်မြောက်ဆုကူးသွားပါတယ်။သူအနိုင်ရတာနဲ့ပတ်သက်လို့ Djokovic ကပြိုင်ပွဲအပြီးအခုလိုပြောပါတယ်
။ C'est vraiment un privilège
ကျွန်တော်ရဲ့အဖွဲ့သားတွေကိုရောကျွန်တော်နီးပြားနဲ့ကျွန်တော်မိသားစုကိုပါကျေးဇူးတင်ပါတယ်။ဒီကစားပွဲဟာစိတ်ပိုင်းဆိုင်ရာရောကိုယ်ခန္ဓာပိုင်းအရာပါအရန်ခက်ခဲပါတယ်လို့ပြောသွားတာပါ။၄နိုင်နဲ့၁၇မိနစ်ကြာငါးပွဲဆက်တိုက်ကစားခဲ့ရတဲ့ဒီဘိုလူပွဲမှာ Djokovic ကအစောပိုင်းနှစ်ပွဲရှုံးနေခဲ့ရကခက်သွက်သွက်ကစားပြီးနောက်၃ပွဲမှဆက်တိုက်အနိုင်ရပိုဆွဲခဲ့တာဖြစ်ပါတယ်။ကမ္ဘာအဆင့်တစ်ရှိတဲ့ Djokovic ဟာပြီးခဲ့တဲ့တစ်ပတ်ကျင်းပတဲ့ Semi-final ပွဲမှာမြေဈေးကွင်းတို့ရဲ့ဘုရင်လိုတင်စားခေါ်ကြတဲ့ Rafael Nadal ကိုအနိုင်ရပြီးဘိုလူပွဲတက်လာသူဖြစ်ပါတယ်ခင်ဗျာ။